ကျွန်တော်ညဝင်းအောင်ပါခင်ဗျာ NLD ပါတီကတိုင်းသားပါတီတွေနဲ့တွဲဆုံမဲ့ကိစ္စကိုအပြုသဘောဆောင်တဲ့ခြေလှမ်းအဖြစ်ကြိုဆိုပေမဲ့ Federal ပြည်ထောင်စုလမ်းကြောင်းကိုရှောင်လန်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လို့ဆောင်နိုင်မှုကပိုအရေးကြီးကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြင်ဂျပန်အတွင်းမှာပဲပြည်ထောင်စုအရေးအတွက်တိုင်းသားပါတီတွေနဲ့လက်တွဲလှုပ်ဆောင်သွားမယ်လို့NLD ပါတီကကြေညာချက်ထုတ်ပြန်ခံလန်းခဲ့တယ်လို့တိုင်းသားပါတီတွေနဲ့တွဲဆုံမှု NLD ပါတီထိပ်တန်းတာဝန်ရှိသူ3ဦးကိုလည်းရွေးချယ်ထားကြောင်းဒီဇင်ဘာလ12ရက်နေ့ကကြေညာခဲ့တာပါတိုင်းသားပါတီတွေနဲ့ဘယ်နည်းဘယ်အချိန်မှာတွဲဆုံမှုရှိတယ်လဲသိရအောင် NLD ပါတီတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်မရခဲ့ပါဘူး NLD ထိပ်တန်းတာဝန်ရှိသူ3ဦးပါအဖွဲ့နဲ့တွဲဆုံမှုမျှော်လင့်ထားတဲ့ပြည်ပြည်နယ်ပြည်သူပါတီ KSPP ကတော့အစိုးရအဖွဲ့အတွင်းတိုင်းသားတွေကိုယာတုခွဲဝေပေးရတဲ့စာရင်ဖက်ဒရယ်ကိုဘယ်လိုသွားမလဲဆိုတဲ့မူဝါဒခိုင်မာစွာချထားဖို့လိုမယ်လို့ KSPP ဒုက္ခနဲ့ဥက္ကံကရအောင်ခန်းကတိုက်တွန်းပါတယ
်။အဲသူတို့အနေနဲ့ညီညွတ်ရေးအစိုးရဆိုတဲ့အာထဲမှာဆိုရင်အဓိကတော့ဒီဝန်ကြီးဌာနပဲရှိရပါပြီဒီအနေအားပေးတာထက်စာရင်အနာဂတ်မှာကျွန်တော်ဒီဖက်ဒရယ်နိုင်ငံသွားဖို့ဆိုတဲ့အချက်ဒီကအဓိကဖြစ်နေတယ်။ဒါကြောင့်လည်းပုံသဘောတူညီချက်ဟာ policy အရပဲသွားတာပုံမှအနာဂတ်တော့ကောင်းမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ပြောလို့ပါတယ်
။2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာတိုင်းသားရင်းနဲ့ပတ်သက်လာရင် NLD ပါတီကစဉ်းစားဖို့အကြောင်းလဲရှိလာတာကိုကြိုဆိုပေမဲ့လက်တွေ့တွေ့ဆုံမှုအပေါ်အခြေခံပြီးဆွေးနွေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ AMB ဥက္ကဋ္ဌဦးသာထွန်းလာကပြောပါတယ
် NLD ပါတီဖက်ဖက်ကဟိုလုံးဝဇနေလေးတိတိကျကျရည်ရည်ရဲကျွန်တော်မဒီယာတဲ့အစီအစဉ်ရှိရတာအတော့ကြောင့်ပြစ်ဆိုဆွေးနွေးနေလို့အဲအဲ့လိုဟိုကဲလမုန်းရှိတာရင်တော့ကကျွန်တော်တို့လက်ခံပြစ်ဆိုဆွေးနွေးဖို့ရှိတယ်ဆိုတော့အစီအစဉ်မျိုးပြကျွန်တော်တို့လောလောဆယ်တော်ရတဲ့အစီအစဉ်ရှိပါသေးတယ်အဲတော့ဆင်းရဲရေကောက်ပွဲအလားဒုက္ခ NLD ပါတီကတရားပါရင်နဲ့ဆက်ဆက်လာမှုရှင်မှုလုံးဝမရှိခဲ့တဲ့အခြေအနေရှိတယ်။ဒါပေမဲ့ငါတို့ဇေဒီကောက်ပွဲအလားမှာ NLD ပါတီကအခုလိုအနာဂတ်ဖြစ်တဲ့ဒီကောင်စုဒီကောင်ရဲ့အတွက်လုပ်ကိုင်ဖော်ဖို့လိုအပ်ချက်ရှိတယ်ဆိုတော့ကိုဟိုတရုတ်ကရသဘောတရားကြောင်းနေမှုရှိတာတော့ကြောင်းတရားပါရင်နဲ့အဲတိတိဆက်ဆက်မှုတော့ရှင်နဲ့ဟုတ်ဘူးဟိုလုံးဆောင်လာရလို့ကျွန်တော်အဲ့လိုပြောလို့ပ
ါလောလောဆယ်မှာတော့ NLD ပါတီကတိုင်းသားပါတီတခုချင်းစီကိုတွေ့မဲ့သဘောရှိနေပြီးနောက်မှာတိုင်းသားပါတီတွေစုပေါင်းထားတဲ့အင်အားစုနဲ့ NLD ပါတီတာဝန်ရှိသူတွေနှစ်ဖက်တွေ့ဆုံမှုမျိုးအဖြစ်တောင်းဆိုသွားမယ်လို့ KSPP ဒုက္ခဦးကုံကရအောင်ခန်းကပြောပါတယ
်အဓိကကတော့ဒီမိုကရေစီဖက်ဒရယ်ဆိုရဲဟာကိုဖက်ဒရယ်ဒီမိုကရေစီဆိုရဲကြောင်းကြောင်းဖြစ်တဲ့ဟာကိုကျန်ကြောင်းပြန်တော့ဒီမှာကျွန်တော်ဒီဟာကိုရေးပါတယ်နောက်တစ်ချက်ကတော့1948ခုနှစ်ပြည်လုံးစာချုပ်ကိုအဓိကအကောင့်ထည့်ဖို့လက်တွေ့အကောင့်ထည့်ဖို့ပဲဒီဟာကိုတည်ပြခြင်းဖြစ်ပါတယ်အခုလက်ရှိဒီတည်ဆုံမှုမှာပါတီဒီအနေနဲ့အတီးတီးကြည့်ပြီးမဲ့လဲနောင်နောင်ကိုအစုပေါင်းပြီးမှပဲတွေ့ဖို့ဆိုတဲ့ဟာမျိုးကိုတင်ပြဖို့ကျွန်တော်တောင်းဆိုဖို့တော့ရှိနေတာပေါ့
ဥက္ကံကအောင်ခံပြောသွားတဲ့တိုင်းသားပါတီအင်အားစုတွေမှာကချင်ကရင်ချင်းကယားမွန်ရခိုင်ရှမ်းပြည်နယ်တွေကိုအခြေခံဖွဲ့စည်းထားတဲ့တိုင်းသားပါတီကြီးတွေပါဝင်နေတာဖြစ်ပါတယ်ခင်ဗျာ